မြန်မာနိုင်ငံရဲ့စီးပွားရေးအလားအလာဟာလာမယ့်ဆယ်စုနှစ်တွေအတွင်း800ဂိုင်းနှုန်းလောက်အထိပုံမှန်တိုးတက်ဖွံ့ဖြိုးလာနိုင်ပြီးတော့အာရှတိုက်အတွင်းစီးပွားရေးဖွံ့ဖြိုးတဲ့တိုင်းပြည်တွေနီးတူအလဲအလက်ဝင်ငွေရှိတဲ့တိုင်းပြည်တစ်ခုဖြစ်လာနိုင်ခြင်းရှိတယ်လို့ ADB အာရှဖွံ့ဖြိုးရေးဘဏ်ကပြောလိုက်ပါတယ်။ဒါပေမဲ့အဲ့ဒီလိုပုံမှန်ဖွံ့ဖြိုးတိုးတက်ဖို့အတွက်အစိုးရအဖွဲ့တွင်ပြုပြင်ပြောင်းလဲမှုတွေအများကြီးလုပ်ဖို့လိုသေးတယ်လို့ဘက်ပေါင်းစုံပြုပြင်ပြောင်းလဲမှုတွေတပြိုင်တည်းလှုပ်ဆောင်ဖို့လည်းလိုအပ်တယ်လို့ဒီကနေ့ထုတ်ပြန်တဲ့အစည်းအဝေးခန်းစာထဲမှာထောက်ပြထားတာပါ။အပြည့်စုံကိုတော့ဒီကနေ့ ADB ကနေဘန်ကောက်ကဒီနိုင်ငံခြားသတင်းတောက်များအသင်းတိုင်းမှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲကိုကိုယ်တိုင်သွားရောက်သတင်းယူခဲ့တဲ့ကိုဇော်ဝင်းလိုက်ကပြောပြပေးပါရှင်
။ဟုတ်ကဲ့ပါ။ ADB ရဲ့ခန်းမှန်းချက်အရကတော့လက်ရှိသမ္မတဦးသိန်းစင်အစိုးရကပြုလုပ်နေတဲ့ပြုပြင်ပြောင်းလဲမှုအရှိန်အဟုန်အတိုင်းဆက်သွားနိုင်မယ်ဆိုရင်နိုင်စင်စီးပွားရေးဖွံ့ဖြိုးမှုနှုန်းဟာ900ခန်းတုန်းကနေ800ခန်းတုန်းလောက်ထိရှိနိုင်ပြီးလာမယ့်2030ခုနှစ်မှာလက်ရှိတူးချင်းဝင်ငွေတဲ့3ဆလောက်အထိဖြစ်လာနိုင်တယ်လို့ခန့်မှန်းထားတဲ့အကြောင်း ADB ရဲ့စီးပွားရေးဆိုင်ရာလက်ထောက်အကြီးအကဲစင်ယုံပါကပြောပါတယ
် Myanmar needs to continue with its strong reform drives. If the country stays true to the reform agenda, it can achieve 7-8%.
သူပြောတာကတော့မြန်မာနိုင်ငံအနေနဲ့ပြုပြင်ပြောင်းလဲမှုတွေကိုအရှင်ဟုန်နဲ့ဆက်လုပ်သွားဖို့လိုပါတယ်တဲ့ပြပြင်ပြောင်းလဲမှုတွေကိုလက်ရှိအနေအထားအတိုင်းဒီဇိုင်းမှမှဆက်လုပ်သွားမယ်ဆိုရင်စီးပွားရေးဖွံ့ဖြိုးမှုနှစ်စဉ်900ခန်းတုန်းကနေ800ခန်းတုန်းအထိရှိလာနိုင်ပါတယ်လို့ပြောတော့တာပါခုရှိမှာစံပြအဖြစ်နဲ့ပြပြင်ပြောင်းလဲမှုတွေလှုပ်ဆောင်ပြီးအောင်မြင်မှုတွေရနေတဲ့ဒေတာတွင်းအိန္ဒိယနိုင်ငံနေဖြစ်တဲ့တရုတ်နဲ့ဗီယက်နမ်လိုနိုင်ငံတွေထံကနေနမူနာယူပြီးလှုပ်ဆောင်နိုင်တဲ့အခွင့်အလမ်းရှိနေတာကြောင့်မြန်မာနိုင်ငံအတွက်ပိုပြီးတော့အလားအလာကောင်းတယ်လို့ဆိုပါတယ်ဒါပေမဲ့ဖွံ့ဖြိုးမှုတွေရဲ့အကျိုးရလာဟာအများပြည်သူအကြားတတ်နိုင်သလောက်ခြေခြေပြန့်ပြန့်ရောက်အောင်အစိုးရအနေနဲ့လှုပ်ဆောင်ပေးဖို့တော့လိုမယ်လို့ ADB ရဲ့အရှေ့တောင်အာရှတောင်အာရှနဲ့ Pacific ဒေသဆိုင်ရာဒုတိယအကြီးအကဲ Stephen Groff ကပြောပါတယ
် Absolutely important and underlying all of this is that this growth needs to be inclusive. It needs to reach everybody from the middle class to the very poor.
သူပြောတာကတော့အဲ့ဒီအထက်မှာအရေးကြီးဆုံးအချက်ကတော့ဒီဖွံ့ဖြိုးမှုတွေဟာလူလတ်တန်းစားနဲ့ဆင်းရဲတဲ့လူတန်းစားတွေအပါအဝင်အားလုံးအတွက်ဖြစ်စေဖို့ပါပဲတဲ့မြန်မာနိုင်ငံဟာတရားစာတပေါ်ကျော်ဝတဲ့တိုင်းပြည်ဖြစ်တာနဲ့အညီတဘာဝပတ်ဝန်းကျင်မထိခိုက်စေအောင်ထင်းထင်းဆောင်ရှောက်ဖို့ဟာလည်းအရေးကြီးပါတယ်တဲ့တိုင်းပြည်ရေရှည်ဖွံ့ဖြိုးတိုးတက်နိုင်အောင်ဒီအချက်တွေကိုလိုက်နာကျင့်သုံးဖို့လိုပါမယ်လို့ပြောတော့တာပါအခုအချိန်မှာတော့တိုင်းပြည်အတွင်းကဖွံ့ဖြိုးတိုးတက်မှုတွေဟာလူမျိုးစုဒေသအပေါ်အခြေခံပြီးတိုးတက်နေတယ်တနည်းအားဖြင့်တော့ဒီဖွံ့ဖြိုးမှုတွေဟာအကန့်အသတ်နဲ့ကွက်ပြီးတော့ဖြစ်ပေါ်နေတာကိုတွေ့ရတယ်လို့ဆိုပါတယ်မြန်မာအစိုးရကတရားဝင်ထုတ်ပြန်ထားတဲ့စင်းစရားတွေမှာစီးပွားရေးဖွံ့ဖြိုးမှုနှုန်းဆရာခိုင်နှုန်းနဲ့အထက်မှာဖော်ပြထားပေမဲ့လည်းအပီလာကထုတ်ပြန်ထားတဲ့ ADB ရဲ့အစည်းအဝေးခန်းစာအရကတော့အစိုးရအနေနဲ့ငွေကြေးဖောင်းပွမှုနှုန်းကို600ခိုင်နှုန်းလောက်မှာထိန်းထားနိုင်မယ်ဆိုရင်စီးပွားရေးဖွံ့ဖြိုးမှုနှုန်းလည်းအခုနှစ်အတွင်း600ခိုင်နှုန်းကနေ600ခိုင်နှုန်းခွဲလောက်အထိရှိမယ်လို့ခန့်မှန်းတွက်ချက်ထားတာပါ ADB ဘက်ကစီးပွားရေးပညာရှင်တွေကအခုလိုရေရှည်ဖွံ့ဖြိုးမှုအတွက်ခန့်မှန်းချက်တွေအတိုင်းရရှိမှာဖြစ်နိုင်ခြေရှိပေမဲ့ဒါတွေလက်တွေ့အကောင့်ထဲပေါ်မပေါ်ဆိုတာကိုတော့တိုင်းပြည်အတွင်းကလက်ရှိအခြေအနေတွေနဲ့ချိန်ဆပြီးစောင့်ကြည့်ရမယ်လို့ဗဟုသုတေသနအဖွဲ့ကအကြီးအကဲတူဖြစ်သူဥအောင်သူငင်းကသုံးသပ်ပါတယ
်ကျွန်တော်ထင်တာတော့ဗောနော်ဟို GDP တက်တဲ့ရာခိုင်နှုန်းကတော့ဖြစ်ကောင်းဖြစ်နိုင်တယ်ဥမာအခုလက်ရှိတဲ့600ခိုင်နှုန်းလောက်ရှိတယ်ဆိုတော့ဒီမှန်းနဲ့900ခိုင်နှုန်းလောက်ကဖြစ်နိုင်တယ်ဗောဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့တိုင်းပြည်ကပြောရမရှင်ကအခုမှတကားဖွင့်နေအရေးသက်သက်ဖြစ်နေတော့တော်တော်များများလည်းစိတ်ဝင်စားနေပါတယ်ဆိုတိုင်းမဲ့စီးပွားရေးအကြီးအကဲပြောရင်မကောင်းဘူးဖြစ်နေတယ်ဗျမကောင်းဘူးဆိုတာကဘာဖြစ်လို့လဲဆိုတော့ဒီကမ္ဘာစီးပွားရေးထိုင်ပိုင်းနဲ့ပြဿနာကရပ်ထပ်မှုလည်းရှိနိုင်တယ်ဆိုတော့နောက်တစ်ခုကကြောက်လည်းဘာဖြစ်လဲဆိုတော့အခုဦးသိန်းစင်ရင်ဆိုတာတက်လာပြီးတဲ့နောက်ပိုင်းမှာသူတို့ကရန်ကြီးသုံးကိုညှောက်အောင်သုံးမယ်ဆိုပြီးတော့ဟို budget ကိုတော့ဆင်းချုပ်လိုက်တဲ့အပိုင်းမှာတချို့ project တွေရပ်ပစ်လိုက်ကြဗျာဆိုတော့အဲ့ဒီကမ္ဘာရင်းနှီးမြှုပ်နှံတဲ့ဒီကလည်းဘာဆက်လုပ်ရမှမသိဘူးစောင့်ကြည့်တဲ့အနေထားမှာအခုထိုင်းနိုင်ငံအနေထားတော့တွေ့တယ်အခုလောလောဆယ်ပေါ့လေ
အာဆီယံအဖွဲ့ကလည်းဒေတာရင်းစီးပွားရေးပူးပေါင်းဆောင်ရွက်မှုအစီအစဉ်တွေကိုလာမယ့်2015ခုနှစ်မှာအပိသအကောင့်ထဲပေါ်ဖို့စီစဉ်ထားတာလည်းရှိနေတာကြောင့်တရားစာတပေါ်ကျော်ဝပြီးပထဝီအနေအထားရအာဆီယံနဲ့တရုတ်အိန္ဒိယလိုဒေတာရင်းကအင်အားကြီးစီးပွားနိုင်ငံနဲ့ဆက်နွယ်မှုရှိနေတဲ့မြန်မာနိုင်ငံဟာအနာဂတ်မှာအရေးပါတဲ့အခန်းကဏ္ဍမှာပါဝင်လာမယ်လို့ပညာရှင်တွေကတွက်ချက်ထားတာဖြစ်ပါတယ်။ဒါပေမဲ့ဒေတာရင်းနိုင်ငံတွေနဲ့ဆိုင်ရင်အရာရာမှာအတော်လေးနောက်ကျကျနေခဲ့တဲ့မြန်မာနိုင်ငံအနေနဲ့အင်းနီးချင်းနိုင်ငံတွေကလာရောက်အများထုတ်ကိုတွေးဆုတ်တာမျိုးကိုမခံရအောင်လူသားအရင်းမြစ်ကအစဘက်ပေါင်းစုံဖွံ့ဖြိုးတိုးတက်ဖို့အများကြီးလှုပ်ဆောင်ဖို့ကြံနေသေးတယ်လို့ထောက်ပြပြောဆိုနေကြတာဖြစ်ပါတယ်ခင်ဗျာ